Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ4ရက်ဇာတာပတိနေ့နဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်တံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းဒိုမီတာ3249တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုခုခမောင်စုံးမင်းနဲ့တူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာပြည်ရဲ့နှစ်ခါထည့်သည့်ရသများလာတဲ့သတင်းရှင်းပြနေပါဝင်မြန်မာနိုင်ငံအနောက်မြောက်ဘက်ဒေသမှာလူခွင့်ရင်းနဲ့လူညွန့်ရေးခြေနေတွေယိုယွန်းလာနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်တဲ့သတင်းစရဲထိထိုင်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါကောင်းပါပြီရှင်အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဖြစ်လာမဲ့ကမ္ဘောဒီးယားနိုင်ငံကနေခန့်အပ်မဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးတန်အာဆီယံဒီဘုံသဘောတူညီချက်ကိုတိုက်တွန်းတွန်းဆောင်ရွက်ဖို့ NUG ကတိုက်တွန်းလိုက်ပါတယ်
။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာပါတဲ့အချက်လက်တွေကိုအမြန်ဆုံးအကောင်အထည်ပေါ်ဖို့အတွက်တိုက်တွန်းတွန်းဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပဲပြောချင်ပါတယ်ခင်ဗျ။
ဒါကတော့အာဆီယံဆိုင်ရာတန်မတ်ကြီးဖြစ် NUG ကခန့်အပ်ထားတဲ့ဥပုလှတင်က VOE ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကုလသမဂ္ဂကနေပြီးပေးမဲ့လူသားချင်းစာနာမှုအကူအညီနဲ့ပတ်သက်လို့ချင်းဒုက္ခသည်တွေစီရောက်ရှိရေးမှာလူမှုအဖွဲ့အစည်းတချို့ကတန်လျာရှိတဲ့အခြေအနေကိုလည်းတင်ပြဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာတော့ဥကျော်စန္ဒာရဲ့မြမအရေးတုံတက်ချက်လူထုနဲ့ကျမ်းမာရေးအားကစားကဏ္ဍစတာတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခမောင်စိုးမင်းတို့ကတင်ဆက်မှာပါရှင
်။တရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာပြီးခဲ့တဲ့နှစ်ကခံမှန်းချက်ထက်သိဒါသာများလာတဲ့အကြောင်းအမေရိကန်ပင်လယ်ကွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာတစ်ခုကတရီပြလိုက်ပါရယ်တရုတ်စစ်တပ်ရဲ့ခင်မြောင်တိစောက်ဖို့ရည်မှန်းချက်အရလဲထိုင်ဝမ်ကျွန်းမှာစီရီးယားပုံမူအလေးတာနိုင်တဲ့အကြောင်းဖော်ပြထားတာပါတရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်တွင်းမြစ်ထုတ်လွှင့်မှု2028ခုနှစ်မှာလက်တွေ့သုံးချနိုင်တဲ့နျူကလ িয়ার ထိပ်ဖူး900လောက်ထိရှိလာနိုင်ပြီး2030ပြည့်နှစ်မှာနျူကလ িয়ার ထိပ်ဖူး1000လောက်ပိုင်ဆိုင်နိုင်မှုရည်ရွယ်ထားတယ်လို့လည်းပင်လယ်ကွန်စစ်ဌာနချုပ်ကကွန်ကရစ်တူတော်ကိုတင်ပြခဲ့ပြီးဗိုလ်ထုနယ်မှာထုတ်ပြန်တဲ့တရုတ်နိုင်ငံစီရေးစွမ်းအင်ဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်။မနေ့တုန်းကပင်လယ်ကွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာမှာတရုတ်နိုင်ငံရဲ့နျူကလ িয়ার နဲ့ပိုင်ဆိုင်မှုဟာ200ကျော်သာရှိပြီးစနစ်အတွင်းနှစ်ဆတိုးလာနိုင်တယ်လို့ခန့်မှန်းခဲ့ပေမယ့်အခုအခါမှာသိရသာတိုးလာတာပါ။တရုတ်နိုင်ငံမှာနျူကလ িয়ার လက်နက်တွေတိုးလာနေပြီမဲ့အသစ်ဖြစ်နေတဲ့နျူကလ িয়ার ထိပ်ဖူး3800လောက်ရှိနေတဲ့အမေရိကန်လောက်တော့မများပါဘူး။ပင်လယ်ကွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာကတော့2020ဒီဇင်ဘာလအထိချက်လက်တွေပေါ်အခြေခံဖော်ပြထားတာဖြစ်ပြီးမကြသေးခင်တုန်းကတရုတ်နိုင်ငံမှာစမ်းသပ်ခဲ့တဲ့ hypersonic အတန်ထက်50မြန်တဲ့လက်နက်နဲ့ပတ်သက်တဲ့ချက်လက်တွေတော့မပါဝင်ပါဘူး။တရုတ်စစ်တပ်က2028ခုနှစ်နောက်ဆုံးထားခင်မြောင်တိစောက်မဲ့အစီအစဉ်ဟာထိုင်ဝမ်ကျွန်းကလွတ်လပ်ရေးရဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့နဲ့အမေရိကန်ပါဝင်ထိုင်ဝမ်ရဲ့မဟာမိတ်တွေကြားမွေနိုင်အောင်ဟန်တားနိုင်စွာမြင့်တင်နိုင်မဲ့အလားအလာရှိတဲ့အကြောင်းလဲအမေရိကန်ကာဝေးဝန်ကြီးဌာနကပြောဆိုထားပါတယ်။
ယူကရိန်းနိုင်ငံရဲ့ဇက်မှာရုရှားရဲ့စီးရေးဆိုင်ရာလှုပ်ရှားမှုတွေဟာမိမိတို့အတွက်စိုးရိမ်စရာမဟုတ်သေးဘူးလို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မေလေးကမနစ်ဗိုလ်ထူးနေကပြောလိုက်ပါတယ်။ရုရှားရဲ့စီးရေးဆိုင်ရာလှုပ်ရှားမှုတွေဟာတိတာပေမဲ့ကျူးကျော်တိုက်ခိုက်မဲ့လက္ခဏာမရှိသေးဘူးလို့သတိထားမိတယ်လို့ပြောပါတယ်။တပ်ဖွဲ့ဝင်ထောင်ပေါင်းများစွာပါဝင်တဲ့ရုရှားရဲ့ဇက်ပက်လို့အမည်ပေးထားတဲ့နှစ်စဉ်စီးရဲလေးကျင့်တယ်လို့မျိုးမဟုတ်သေးပါဘူးလို့လည်းသူကဝါရှင်တန် DC မြို့တော်ကလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ရုရှားရဲ့စီးရဲလှုပ်ရှားမှုဟာဘာရည်ရွယ်တယ်ဆိုတာမသိရပေမဲ့မိမိတို့အနေနဲ့အဆက်မပြတ်စောင့်ကြည့်နေပါတယ်လို့လည်းသူကပြောပါတယ်။ရုရှားကတစ်ဖက်အမေရိကန်နဲ့မဟာမိတ်နေတိုးတပ်ဖွဲ့တွေကတစ်ဖက်အကြားတင်းမာမှုတွေကတော့ထပ်ကြီးတိုးတိုးလာတယ်လို့သူကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီသတင်းပတ်ထက်မှာ CIA ဒါရိုက်တာဝီလျံဘန်းစ်ကိုရုရှားနိုင်ငံမော်စကိုမြို့ကိုဆေးလွတ်ပြီးတင်းမာမှုတွေရောပါအောင်လှုပ်ဆောင်နေပါတယ်။ရုရှားက2014ခုနှစ်ခရိုင်းမီးယားဒေသကိုကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက်တပ်ဖွဲ့ဝင်သသိန်းခွဲလောက်အထိပါဝင်တဲ့အကြီးဆုံးစီးရီးလေ့ကျင့်မှုကိုဒီနှစ်ဧပြီလအတွင်းကယူကရိန်းနယ်စပ်မှာပြုလုပ်ခဲ့စဉ်ကတော့အမေရိကန်စစ်ဘက်အရာရှိတွေနဲ့ထောက်လိုက်အရာရှိတွေကစိုးရိမ်ရာကြောင့်အကြိမ်ကြိမ်ပြောဆိုခဲ့ပါတယ်ခင်ဗျာ
အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရစ်ဒေသကပရိပကတ်ဒီပေါ်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲအာဖရိကဥယျာဉ်ဒေသဆိုင်ရာအမေရိကန်ထုတ်ကိုယ်ဆက်ဂျက်ဖရီဖက်ဒ်မန်ကြာသပတေးနေ့ကစနှစ်ရက်ကြာအီသီယိုးပီးယားကိုသွားရောက်မယ့်အကြောင်းအမေရိကန်နိုင်ငံခြားရေးဌာနကကြေညာလိုက်ပါတယ်
We are not only engaged in diplomacy ourselves.
တန်တမာရေးရသမကအီသီယိုးပီးယားနိုင်ငံကအချက်တဲကိုဖြစ်ရှင်းမှုကုလသမဂ္ဂအာဖရိကယူနီယံနဲ့တခြားမိတ်ဖက်တွေအပါအဝင်နိုင်ငံတကာမိတ်ဆွေတွေနဲ့အတူကြိုးပမ်းနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကပေါ်ထူးနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အီသီယိုးပီးယားနိုင်ငံမှာပြစ်ခတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့သက်ဆိုင်သူအားလုံးတက်ခိုက်မှုတွေရပ်ပြီးကြိုတင်သတ်မှတ်ချက်မထားဘဲအပြစ်ခတ်ရစရေးဆွေးနွေးဖို့လည်းတိုက်တွန်းတော်ပါတယ်။အဒက်စ်အဘာဘာမျိုးတော်ကအမေရိကန်တန်ယုံကတော့နိုင်ငံမြောက်ပိုင်းအမာအာဖာနဲ့တီဂရစ်ဒေသတွေမှာမကြာခင်ရက်တွေကဆက်လို့လက်နက်ကန်ပြစ်ခတ်တွေတိုးလာပြီးလုံခြုံရေးအခြေအနေတွေတိတိကျကျယွန်းလာတဲ့အကြောင်းဗော်ဒူးနေဆိုပိုင်းမှာပြောဆိုထားတာပါ။တီဂရစ်ဒေသကလက်နက်ကန်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာတစ်နည်းဖြင့်နိုင်ငံမြောက်ပိုင်းတက်ခိုက်မှုတွေပြင်းထန်လာနေချိန်မှာပဲအီသီယိုးပီးယားဘူဆွေးရတော့အင်္ဂါနေ့မှာတနင်္ဂနွေလုံးအရေးပေါ်အခြေအနေကြေညာထားပါတယ်။
စစ်တပ်ကအရသာအစိုးရကိုဖြုတ်ချပြီးအာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးနဲ့ငြိမ်းချမ်းရေးအတွက်ထောက်ခံကြောင်းပူးတွဲကြေညာချက်တစ်ဆောင်ကိုဆော်ဒီအာရေဗျ Arab ဆော်ဘာများပြည်ထောင်စုဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကမနစ်ပုံထူးနေကထုတ်ပြန်လိုက်ပါတယ်။နိုင်ငံကအတိုင်းဝိုင်းအနေနဲ့ဆူဒန်အရေးမှာအလွန်မင်းစိုးရိမ်ကြတဲ့အပေါ်မှာထောက်ခံကြောင်းအဲ့ဒီကြေညာချက်မှာပါရှိပါတယ်။ဒါ့အပြင်အရသာအစိုးရကိုချက်ချင်းအပြည့်အဝအာဏာလွှဲပေးဖို့လည်းတိုက်တွန်းလိုက်ပါတယ်။ဆူဒန်နိုင်ငံမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကြေညာချက်ကိုပြန်လည်ရုပ်သိမ်းပေးပြီးဆူဒန်ပြည်သူတွေလုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေကြားမှာအဓိပ္ပာယ်ရှိတဲ့ဆွေးနွေးပွဲတွေပြန်လည်လှုပ်ဆောင်ဖို့ဟာအဓိကအချက်ဖြစ်တယ်လို့လည်းပါရှိပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်ကအရသာအစိုးရကိုဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့ပြီးခဲ့တဲ့အော်တိုဘာလ25ရက်နေ့ကတည်းကပြည်သူအများစုဟာစန့်ကျင်ဆန္ဒပြနေကြပါတယ်။ဆူဒန်စစ်တပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတ်ဒယ်အယ်ဗာဟန်ကတော့ပြည်တွင်းစစ်ဖြစ်မှာကိုရှောင်ရှားလိုတဲ့အတွက်စစ်အာဏာသိမ်းယူရတာလို့အကြောင်းပြထားပါတယ်ခင်ဗျာ
ဗီအိုအီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 633နဲ့9383တိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံအနောက်မြောက်ဘက်ချင်းပြည်နယ်ကရဲ့ရှိနေတဲ့မကွေးနယ်စကိုင်းတိုင်းတွေမှာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတက်ခိုက်မှုတွေကြောင့်လူသားချင်းစာနာမှုလူခွင့်ရင်းနဲ့လုံခြုံရေးအခြေအနေတွေရွယွန်းလာနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။နက္ခတ်တင်းမာမှုတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတော့အော်တိုဘာလ29ရက်နေ့ကမီးလောင်မှုကြောင့်နေအဆောက်160ကျော်နဲ့ခရီးရန်ဖျားကြောင့်နှစ်ခုမီးလောင်ပျက်စီးတဲ့သတင်းတွေရရှိခဲ့တဲ့အကြောင်းနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုပ် UNOCHA ကပေါ်ထူးနေမှာသတင်းထုတ်ပြန်ခဲ့တာပါ။တခြားမြို့နယ်တွေမှာလည်းအိုးလာကလေးကပျက်စီးဆုံးရှုံးမှုတွေကြုံနေရပြီးလက်နက်ကန်ပြစ်ခတ်တွေကိုစိုးရိမ်မှုကြောင့်မြို့ကန်အများစုကတော့စတင်မာလာနောက်မိုင်းကလေးကဘေးလွရာတိတ်ဆောင်နေရတဲ့အကြောင်းလည်းပြောဆိုထားပါတယ်။မီလာကစလက်နက်ကန်ပြစ်ခတ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအနောက်မြောက်ဘက်ဒေသမှာအမျိုးသမီးနဲ့ကလေးတွေပါဝင်လူပေါင်း 38,000 လောက်အိုးအိမ်စုကထွက်ပြေးနေရပြီးအိန္ဒိယနိုင်ငံနဲ့နယ်စပ်အနီးထန်တလန်မြို့နယ်မှာခိုးလုံနေသူ 1,000 ကျော်ပါဝင်ချင်းပြည်နယ်မှာ 18,300 တိမနဲ့ရှိနေတဲ့အကြောင်းလည်းဖော်ပြထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံကိုနယ်စပ်ဖြတ်ကျော်တိတ်ဆောင်သွားသူပေါင်း 1,000 ကျော်လောက်ရှိပါတယ်။ပြစ်ခတ်တွေကြောင့်အရေးပေါ်အကူအညီလိုအပ်သူတွေကိုကူညီထောက်ပံ့တဲ့လုပ်ငန်းတွေမှာလည်းလုံခြုံရေးအခြေအနေတွေကြောင့်အခက်အခဲတွေရှိနေတာပါ။စတေမာလာလေကလေးကချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတို့မှာအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတာအပါအဝင်အကန့်အသတ်တွေကြောင့်နေရက်စုခွာဖျက်ပြင်းနေရသူတွေနဲ့ပတ်သက်တဲ့အခြေလက်တွေနဲ့လိုအပ်ချက်တွေကိုတိတိကျကျသိရဖို့စိန်ခေါ်မှုတွေကြုံနေရတယ်လို့လည်း UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။အချင်းကြခံရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတန်ရဲ့အာမခံလျှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ခွင့်ဗီဇာဆိုင်ရာဥပဒေချိုးဖောက်မှုဆိုတဲ့ပြစ်မှုတစ်ခုနဲ့ပါထပ်မံဆွဲဆိုလိုက်တယ်လို့သူ့ရဲ့ရှေ့နေဖြစ်သူကမနေ့ပုံထူးနေ့ကပြောပါတယ်။အဲဒီလိုထပ်မံဆွဲချက်တင်လိုက်တဲ့ဗီဇာဥပဒေအရပြစ်မှုထင်ရှားရင်6လကနေ9နှစ်အထိပြစ်ဒဏ်ချမှတ်နိုင်တယ်လို့သူ့ရဲ့ရှေ့နေဦးသန်းစောအောင်ကပြောပါတယ်။သူကိုအင်းစိန်ထောင်တွင်တရားရုံးကနေကြားနာစစ်ဆေးတာလို့လည်းရှင်းနေကပြောပါတယ်။ဒန်နီပန်စတာကိုအဲ့ဒီလိုတရားရုံးကဆုံးဖြတ်လိုက်တာဟာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဟောင်းဘေးရစ်ချစ်ဆန်မြန်မာနိုင်ငံကိုရောက်ရှိတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ သူ့ရဲ့မြန်မာနိုင်ငံခီးစဉ်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်စစ်ကောင်စီခေါင်းဆောင်နဲ့တွဲဆုံဆွေးနွေးမှာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ဒါ့အပြင်သူ့ရဲ့ခီးစဉ်အတွင်းမှာဒန်နီဖန်စတာလွတ်မြောက်ရေးအတွက်ဆောင်ရွက်နိုင်လိမ့်မယ်လို့လည်းအများကထင်ကြေးပေးနေကြပါတယ်။ဒန်နီဖန်စတာဟာပြီးခဲ့တဲ့မေလ24ရက်နေ့မိသားစုရှိရာအမေရိကန်နိုင်ငံမီရှိဂန်ပြည်နယ်ဒီထရိုက်မြို့ကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကတဆင့်ပြန်လာဖို့ထွက်တဲ့အချိန်မှာရန်ကုန်လေစိတ်မှာစစ်ကောင်စီကဖမ်းဆီးတာခံခဲ့ရပါတယ်ခင်ဗျာ။
ကမ္ဘာကြီးရဲ့ကိစ္စတွေကိုဖြစ်ရှင်းရမှာနည်းနည်းပဲစဉ်းစားတွေးခေါ်မှုတွေအမှန်တရားတွေနဲ့ချင်းခက်ဖြစ်ရှင်းတာတွေမလုံနိုင်ဘူးဆိုရင်ပုံမှန်နှဆိုင်တဲ့အချက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂအကြီးအကဲကတတိပေးလိုက်ပါတယ
် values principles truth and integrity
ကမ္ဘာ့စတက်ကကောင်းရှိရလောက်ကမ္ဘာကြီးကိုလွတ်လပ်တဲ့ပညာရေးတင်ကြားပို့ချက်ရမှာစံတန်မိုးတွေရည်တည်ချက်တွေအမှန်တရားနဲ့တည်ကြည်မှုတွေဟာအဓိကအခန်းကဏ္ဍကနေရာယူထားပါတယ်ဒါတွေမရှိရင်တိတ်ပြန်ပညာသူတွေကနလေ့လာမှုတွေနဲ့အဆင့်မြင့်ဤပညာတွေဟာလည်းအလကားပါပဲလို့ကမ္ဘာ့စတက်တို့ကဗော်ဒူးနေဂွန်နူးဆောင်ဥပဒေပါကူပွဲလက်ခံရယူတဲ့အခမ်းအနားမှာကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုကူတာရက်စ်ပြောဆိုသွားတာပါဒုတိယကမ္ဘာစစ်ပြီးကမ္ဘာငြိမ်းချမ်းရေးအတွက်ရည်ရွယ်ပြီးလွန်ခဲ့တဲ့86နှစ်ကကုလသမဂ္ဂအဖွဲ့အစည်းကိုတည်ထောင်ခဲ့စဉ်ကစံတန်မိုးတွေဖြစ်တဲ့ယုံကြည်မှုညီညွတ်မှုနဲ့အမှန်တရားတွေမင်းမိန်နေတဲ့ပြဿနာနဲ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အကြောင်းလဲအတွေ့အကြုံချုပ်ကသတိပေးပြောဆိုသွားပါတယ်
။မြောက်ကိုရီးယားနိုင်ငံအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့စီးပွားရေးဆိုင်ရာပိတ်ဆို့တံခတ်မှုတွေကိုရုတ်သိမ်းပေးဖို့တိုက်တွန်းထားတဲ့ပူးရဲကြေညာချက်တစ်စောင်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကထုတ်ပြန်ဖို့လှုံ့ဆော်နေပါတယ်။အဲ့ဒီအထက်မှာနိုင်ငံရဲ့ချားမှာအလုပ်လုပ်ကြနေကြတဲ့မြောက်ကိုရီးယားနိုင်ငံသားတွေသူတို့နိုင်ငံကိုငွေပြန်ပို့ပေးနိုင်ရေးပင်လယ်အစားအစာတွေနဲ့ချီတဲ့ပစ္စည်းတွေကိုပြပတင်ပို့ခွင့်ရရှိရေးလောင်စာဆီတွေတင်သွင်းခွင့်ထိန်းချုပ်ကန့်သတ်ထားတာတွေအဆုံးသတ်ပေးရေးပါဝင်ပါတယ် AP နဲ့ Writers သတင်းဌာနကတီးခြားစီရရှိထားတဲ့အဲ့ဒီကြေညာချက်မူကြမ်းထဲမှာမြောက်ကိုရီးယားပြည်သူတွေရဲ့နေ့စဉ်လူနေမှုဘဝမြင့်တင်ဖို့ရည်ရွယ်ပြီးပိတ်ဆို့တန်ခတ်မှုတွေကိုရုတ်သိမ်းဖို့အတွက်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကိုတိုက်တွန်းထားပါတယ်ခင်ဗျာ
။ကြာသပတေးအနေနဲ့ခင်းတင်ဆက်အစီအစဉ်ကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဘီလ်ရစ်ချတ်ဆန်ရဲ့မြန်မာခီးစဉ်ပေါ်တုံ့တက်ချက်တချို့ကိုတင်ပြဖို့ရှိပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌနေရာကိုမကြမီကမ္ဘောဒီးယားနိုင်ငံကလွှဲပြောင်းတာဝန်ယူမှာဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ကိုလည်းအသစ်ပြန်လည်ခန့်အပ်ထားမယ်လို့ပြောဆိုလိုက်ပါတယ်။ NUG အစိုးရကတော့အာဆီယံမူ၅ချက်ကိုအကောင့်ထည်ဖော်ဖို့ဆက်လက်တိုက်တွန်းလိမ့်မယ်လို့မျှော်လင့်ပေမယ့်အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုဟာစစ်ကောင်စီရဲ့သဘောထားအပေါ်မှာပဲမူတည်နေတယ်လို့အာဆီယံဆိုင်ရာတန်မတ်ကြီးဖြစ် NUG ကခန့်အပ်ထားသူဥပိုလ်လှတင်က VOE ကိုပြောပါရယ်ကိုစော်မှုကျော်ကဆက်သွယ်မေးမြန်းထားပါရယ်ရှင
်ဟုတ်ကဲ့ဥပိုလ်လှတင်ခင်ဗျာကျွန်တော်ပထမအဆုံးမေးချင်တာကတော့အခုအာဆီယံအလှည့်ကျသဘာပတိဟာဘရူနိုင်းနိုင်ငံကနေပြီးတော့ကမ္ဘောဒီးယားကိုပြောင်းသွားပါပြီခင်ဗျာကမ္ဘောဒီးယားကလည်းမြန်မာနိုင်ငံဆိုင်ရာအာဆီယံကိုယ်စားလှယ်အသစ်ကိုခန့်သွားမယ်ဆက်လက်တွန်းအားပေးသွားမယ်ဆိုတာမျိုးပြောထားပါတယ်နောက်ပြီးတော့ကမ္ဘောဒီးယားကလည်းတရုတ်နဲ့နှိစတဲ့သူဖြစ်ပါတယ်အဲ့ဒီတော့ကမ္ဘောဒီးယားဥက္ကဋ္ဌဖြစ်လာတဲ့အတွက်တရုတ်ကိုအသုံးပြုပြီးတော့မြန်မာနိုင်ငံအပေါ်မှာပုံမတွန်းအားပေးလာနိုင်မလားဒါမှမဟုတ်လို့ရှိရင်လည်းကမ္ဘောဒီးယားဖြစ်သွားတဲ့အတွက်အားပြော့သွားနိုင်ပါသလားဘယ်လိုပြင်ပါလဲခင်ဗျာ
မကြာခင်ကကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ပြောသွားတဲ့အခါမှာအာဆီယံရဲ့အခြေခံမူဖြစ်တဲ့ non interference ပါဝင်မပတ်သက်ရေးကိုဆက်လက်ပြီးတော့ကင်ဆယ်မှာဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပဂရိဖြစ်ပျက်တွေဟာတော့ဖြင့်သူတို့အနေနဲ့စိုးရိမ်မကင်းဖြစ်ပြီးတော့လေးနဲ့ထားပြီးဆောင်ရွက်သွားမယ်ကိစ္စဖြစ်တယ်လို့သူတို့ပြောနေတယ်အဲ့တော့အဲ့အခြေခံပေါ်မှာကျွန်တော်တို့ကတော့ကမ္ဘောဒီးယားနိုင်ငံအနေနဲ့ပဲဖြစ်ဖြစ်ကမ္ဘောဒီးယားနိုင်ငံကခန့်အပ်လိုက်တဲ့အထူးကိုယ်စားလှယ်အနေနဲ့ပဲဖြစ်ဖြစ်အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာပါတဲ့အချက်လက်တွေကိုအမြန်ဆုံးအကောင်အထည်ဖော်ဖို့အတွက်တိုက်တိုက်တွန်းတွန်းဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပဲပြောချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့နောက်တစ်ခုကကမ္ဘောဒီးယားကလည်းတရုတ်နဲ့နှိစက်ပါတယ်။တရုတ်ရဲ့ဩဇာလွှမ်းမိုးမှုရှိပါတယ်။နောက်မြန်မာစစ်တပ်ပေါ်မှာလည်းတရုတ်ကဩဇာလွှမ်းမိုးမှုရှိပါတယ်။ဒါကြောင့်တရုတ်ကနေတဆင့်တွန်းအားပေးဆောင်ရွက်နိုင်တာတွေရှိလားမလား
။ဟုတ်ကဲ့အဲ့ဒါကတော့အခုနပြောတဲ့တရုတ်နိုင်ငံအနာပိုင်များကိုလိုက်ကမြန်မာပြည်အရေးကိစ္စမှာဘလော့ထဲထဲဝင်ဝင် ပါဝင်ပတ်သက်မလဲဆိုတဲ့အချက်ပေါ်မှာရဲ့နောက်လက်ရှိစစ်ကောင်စီအနေနဲ့ပေါ့နော်သူတို့ကအရင်အာဆီယံရဲ့အထူးကိုယ်စားလှယ်ကိုတော့လက်ခံခဲ့ခြင်းမရှိဘူးဒီလိုကြန့်ကြာနေတဲ့ကာလမှာအမေရိကန်ပြည်ထောင်စုကပုဂ္ဂလိကခီးစဉ်ဖြစ်တဲ့ဘေရစ်ဆက်စင်ကိုတော့လက်ခံလိုက်တဲ့အနေအထားတွေလည်းတွေ့နေရပြန်တဲ့အခါကျတော့ဒီလက်ရှိပဂရိအနေအထားနဲ့လာမယ့်နှစ်လသုံးလတော့တွင်မှာစစ်ကောင်စီရဲ့ခေါင်းဆောင်ရဲ့စိတ်ထဲမှာဒီအာဆီယံနဲ့တော်၎င်းနိုင်ငံတကာမိသားစုနဲ့တော်၎င်းဘလောက်ထိပူးပေါင်းဆောင်ရွက်သွားမယ်လို့စီစဉ်ထားသလဲခံယူထားသလဲဆိုတဲ့အချက်ကလည်းပဲအရေးကြီးတယ်လို့ပြောကြပါတယ်ခင်ဗျ။
နောက်တစ်ချက်ကတော့ဒီလိုပါအရင်ဥက္ကဋ္ဌဘရူတိုင်းကလည်းဘယင်စနစ်နဲ့သွားတာပါသူနိုင်ငံမှာတောင်ဒီမိုကရေစီစနစ်ကျင့်သုံးတာမဟုတ်ပါဘူးနောက်ကမ်ဘောဒီးယားဆိုတာကလည်းဝန်ကြီးချုပ်ဟွန်ဆန်တူတည်းပဲအုပ်ချုပ်နေတာနှစ်ပေါင်း20 30လောက်ရှိနေပါပြီကမ်ဘောဒီးယားမှာလည်းဒီမိုကရေစီဆိုတာပြည့်ပြည့်ဝဝရှိတာမဟုတ်ပါဘူးအဲ့ဒီလိုနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်တွန်းအားပေးမယ်ဆိုတာဖြစ်နိုင်ပါမလားခင်ဗျာ
ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ရှိရေးကတော့အဓိကအားဖြင့်ဆိုရင်တော့ဒီစစ်အုပ်စုရဲ့ခံယူချက်ကတိုင်းပြည်ချစ်စိတ်ကဘလောက်ကြံ့တယ်လဲပေါ့နော်လက်ရှိအနေအထားမှာပုံမှန်လင်းလင်းပြောရမယ်ဆိုရင်တော့သူတို့ဟာတိုင်းပြည်ဘာပဲဖြစ်ဖြစ်ကိုအာဏာရအာဏာတည်မြဲရင်အာဏာရမယ်ဆိုရင်ဘာပဲလုပ်ရလို့ဟာဆိုတဲ့အင်မတန်မှယူသွတ်မိုက်မဲတဲ့ချင်းကပ်မှုမျိုးနဲ့တွားနေတယ်ဆိုတော့အလုံးသိပဲဖြစ်ပါတကယ်တမ်းနိုင်ငံရေးဖြည့်ရှင်းမှုကိုလိုလားတယ်ဆိုရင်တော့လက်ရှိသမ္မတကြီးဦးဝင်းမြင့်နဲ့တကွဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအရအကျဉ်းချခံရတဲ့အကျဉ်းသားတွေကိုချွင်းချင်းမရှိအမြန်ဆုံးပြန်လွတ်ပေးတဲ့အနေနဲ့ပြုသဘောလက္ခဏာပြတင်တယ်လို့ပြောကြပါတယ်ခင
်ဆိုတော့ဥပိုလာတင်ဆိုလိုချင်တာကအာဆီယံကဖြစ်စေအမေရိကန်ကဖြစ်စေတရုတ်ကဖြစ်စေဘလို့နိုင်ငံတကာအတိုင်းဝိုင်းကဖြစ်စေဘလို့တွန်းအားတွေကိုပဲပေးပေးတကယ်တော့မြန်မာနိုင်ငံကအန္တာသိန်းစစ်ကောင်စီဟာတိုင်းပြည်အပေါ်မှာပြည်သူလူထုအပေါ်မှာဘလောက်စေတနာရှိလဲဆိုတဲ့အချက်ပေါ်မှာအဓိကတည်နေတယ်လို့ပြောချင်တာလားခင်ဗ
ျမှန်ပါတယ်ကျွန်တော်နိုင်ငံတကာမိသားစုဆိုတာကတော့တိုင်းတာတစ်ခုအထိပဲပါဝင်ပတ်သက်ပေးနိုင်မှာဖြစ်ပါကျွန်တော်ရဲ့တိုင်းပြည်အနာဂတ်ဟာကျွန်တော်အားလုံးအပေါ်မှာမူတည်ပါတယ်ကျွန်တော်အားလုံးရဲ့လက်ထဲမှာရှိတာဖြစ်ပါကျွန်တော်တိုင်းသားလူမျိုးပေါင်းစုံလူမျိုးတွေနဲ့ညီကိုတွေအတိုင်းအတာတွေးခြင်းနဲ့အားလုံးပေါ်မှာကောခဏလက်ရှိစစ်ကောင်စီပေါ်မှာတော့၎င်းတက်မတော်တစ်ခုလုံးမှာတော့၎င်းတာဝန်ရှိတာဖြစ်ပ
ါဥပိုလာတင်ပြောဆိုသွားတာပါဥပိုလာတင်ကို NUG ကအာဆီယံရဲ့တန်အမတ်ကြီးအဖြစ်အော်တိုဘာလ24ရက်နေ့ကခန့်အပ်ကြောင်းကြေညာထားခဲ့တာဖြစ်ပေမဲ့အာဆီယံကတရားဝင်လက်ခံကြောင်းတစုံတရာထုတ်ပြန်ထားခြင်းမရှိသေးပါဘူးမြန်မာစစ်ကောင်စီကတော့NUG CRPH တို့ကိုတရားမဝင်အကြမ်းဖက်အဖွဲ့များအဖြစ်ကြေညာထားပြီးဆက်သွယ်ဆွေးနွေးမှုများမလုပ်ဖို့အာဆီယံကိုပြောဆိုထားပါတယ
်။ဟုတ်ပါရှင်။ကုစုံမှုကြောင့်တင်ပြခဲ့တာပါရှင်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးဟောင်းဘီလ်ရစ်ချစ်ဆန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ရလဒ်ဘယ်လိုရှိမလဲ။မြမအရေးကိုနှစ်ပေါင်း30ကျော်ကုညီဆောင်ရွက်ပေးနေသူလည်းဖြစ်အမေရိကန်စွမ်းအင်ဝင်ကြီးဟောင်းလည်းဖြစ်တဲ့ဘီလ်ရစ်ချစ်ဆန်ရဲ့မြမခီးစဉ်ပေါ်တုံးသက်ချက်တွေကိုစူးစီးတင်ပြမှာပါဒါနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဒေါက်တာဆဆာနဲ့တနကမဟာဗျူဟာလေ့လာရေးအဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါရှင်
ဟုတ်ကဲ့နောက်ဆုံးရခိုင်ပြည်နယ်အရေးအကြံပေးအဖွဲ့မှပါဝင်ခဲ့ဘူးတဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလဲဖြစ်သူအမေရိကန်ဝါရီနိုင်ငံရေးသမားကြီးရစ်ချတ်ဆန်ခီးအပေါ်ဒေါက်တာဆဆာကအခုလိုစဝေဖန်လိုက်ပါတယ
်သူရောက်လာတာကျွန်တော်တို့မြန်မာနိုင်ငံကိုစားပြုနေတဲ့ NUG တို့ကျွန်တော်တို့ CRPH တို့ကျွန်တော်တိုင်းတလဲနေကြတဲ့အားလုံးနဲ့လဲသူမသွားခင်မှာဆွေးနွေးတင်တယ်ဒါတွေဆွေးနွေးချင်းမရှိဘဲနဲ့တိုင်းရင်းသွားပြီးတော့အဲ့လိုဖြစ်ခဲ့တာကတော့နိုင်ငံရေးအရဘာမှကိုမျှော်လင့်ဖို့မရှိဘူးပေါ့နော်ဒါအဓိကတော့လူတရှိဆန္ဒထောက်ထားရဲ့အတွက်ဖြစ်တယ်လို့ပြောပေမဲ့လည်းဒါတော့မှ COVID-19 ကာကွယ်ဆေးပဲဖြစ်ဖြစ်စစ်ကောင်စီလက်ထက်မှာဒါဒီ Third Party UN Agency တို့ CSO တို့ NGO တို့မှတစ်ဆင့်သွားမယ်ဆိုတာကျွန်တော်တို့လည်းပြောပြတာဖြစ်လို့နိုင်ငံတကာလည်းဒါလက်ခံပြတာဖြစ်တဲ့အတွက်ကြောင့် ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အများကြီးမျှော်လင့်ဖို့မရှိပါဘူ
း။ဒါပေမဲ့မြန်မာစစ်တပ်အရာရှိဟောင်းတွေနဲ့စဖွဲ့ခဲ့တဲ့တင်နကမဟာပြော်လိလိုက်အဖွဲ့ကဒေါက်တာနိုင်စေဦးကတော့အကျိုးရှိနိုင်တယ်လို့ဆိုပါတယ်
။တရားဝင်သတင်းထုတ်ပြန်ချက်တွေကတော့ဒီ COVID-19 ကဘာကြောင့်ဟိုနဲ့ပတ်သက်ပြီးဆွေးနွေးကြရတဲ့ဆိုတဲ့အပိုင်းရှိတယ်ဆိုပြီးတော့မှအတွေ့ရတယ်ပေါ့နော်။ဆိုတော့ဒါကတော့ဌာနနိုင်ငံအတွက်ကောင်းတဲ့အချက်ဖြစ်တယ်လို့တကယ်ရင်းများပေါ့နော်။ကျွန်တော်တို့က COVID-19 နဲ့ပတ်သက်ပြီးတော့မှအခုညီထောက်ပံ့နေရခဲ့မယ်ဆိုရင်တော့ဒါကောင်းနိုင်ငံအတွက်အကျိုးရှိနိုင်တယ်ဟိုလူတိုင်းစာနာရင်ထောက်ရင်းဆိုတဲ့တဲ့ humanitarian တော့ assistance ဆိုတဲ့ဟာကလည်းဒီခါလီကြရင်တော့လူကြောင်းအောင်ပြောတဲ့အားကောင်းစီတက်တာလို့ပဲကျင်းပါတယ်ဟိုမကြီးကောင်းစီကိုအကြောင်းပြပြီးတော့မှဟိုနိုင်ငံတွေရဲ့အကျိုးစီးပွားကိုဝန်ရောက်ဆက်ဖက်တာမျိုးတွေလည်းကျွန်တော်ရှေ့သမိုင်းမှာကြည့်ရင်ကျွန်တော်ကြာခဏကြုံတွေ့ခဲ့ရဘူးလေဆိုတော့မြန်မာနိုင်ငံမှာလက်ရှိမှာတော့ American နိုင်ငံသားတို့ fund ခံရှိရပေါ့နော်ဆိုတော့သူတို့နိုင်ငံသားပြန်လှုပ်ရေးအတွက်ပဲလာတာဆိုတာလေစဉ်းစားဖို့တည်တယ
်ဒေါက်တာဆဆာကတော့ဒီလူသားချင်းစာနာမှုအကူအညီအတွက်ဆိုရင်တော့စစ်ကောင်စီကနေတဆင့်လုံမယ်ဆိုရင်တကယ်ဒုက္ခရောက်နေတဲ့ဒေသတွေကိုတိုက်ရိုက်မလျှောက်နိုင်ဘူးလို့ထပ်ဝေဖန်လိုက်ပါတယ
်။ရာကူမှတဆင့်လာတဲ့လူသားချင်းစာနာထောက်ထားရအားလို့ကတော့ချစ်ပြည်နယ်တို့ကချင်ပြည်နယ်တို့အခုတိုက်ပွဲဖြစ်နေတဲ့စကိုင်းတို့မကွေးတို့ကိုရောက်ဖို့ဆိုတာတော့အခုအချိန်လေးမှာမဖြစ်နိုင်တဲ့အချိန်လေးတည်းရှိပါတာ။ဒါကြောင့်မလို့ကျွန်တော်တို့ကဒီလိုမိလာတို့လေးစိတ်တို့မဟုတ်ရာကိုစိတ်ကထက်ကနေပြီးတော့လူသားချင်းစာနာထောက်ထားအကူအညီကိုမလုပ်တော့ပဲနဲ့ထိုင်းနိုင်ငံမှတစ်စက်အိန္ဒိယနိုင်ငံမှတစ်စက်တရုတ်နိုင်ငံမှတစ်စက်အဲ့လိုနေစားကိုဖျက်ပြစ်တော့ဂူငီထောက်ပံ့ရေးကိုလုပေးပါဆိုတာကိုပဲကျွန်တော်ကပေါ့ဆွေလာဖြစ်ပါတယ်ဒါလည်းတွေ့လည်းဖြစ်ပါတယ်ဘာလို့လဲဆိုတော့အစ်ကောက်စီဖက်ကနေပြီးတော့ဖြန့်လေးဖြားကိုသူတို့ကတိုက်ပွဲဖြစ်တဲ့နေရာတိုင်းမှာချီတုနေတာကိုတွေ့ရတယ
်ဒါပေမဲ့တကယ်နိုင်ငံရေးရထျောက်ချင်တော့အမေရိကန်နဲ့တရုတ်ပါပေါ်ဝင်ဖိအားအမြင့်ဆုံးပေးရမယ်လို့ဒေါက်တာဆဆာကအကြံပြပါတယ
်အမေရိကန်နဲ့တရုတ်နဲ့နိုင်ငံတော်တော်များများကအာရှကိုပဲစောင့်ကြည့်နေတော့တာလို့မဖြစ်တော့ဘူးဆိုတဲ့ခံယူချက်တော့နိုင်ငံတော်တော်များများမှာဖြစ်တာကိုကျွန်တော်တော့သုံးသပ်မိပါတယ်တစ်ချိန်ထက်မှပြေးဒါကိုတော့ strategy ကြကြနဲ့နှစ်ပြူဟာမဟာပြူကြကြနဲ့ဒါ guide ဖွင့်လို့ပါတယ်ဆိုတော့ဟိုတရုတ်နဲ့အမေရိကန်ဟာလည်းပူးပေါင်းနိုင်တဲ့နေရာမှာပူးပေါင်းဖို့လိုပါတယ်ဒီထက်မကသူတို့ကဖိအားပေးဖို့လိုတဲ့အကြောင်းနဲ့တရုတ်ကလုံချင်းသူတရုတ်တန်နိုင်ငံတနိုင်ငံတော်မှစစ်ကောင်စီကိုတားမြစ်လို့ရတယ်သူတို့ကဒါ maximum အမိဆိုးဖြစ်အောင်လုပ်ဖို့လိုပါတယ
်ဒါပေမဲ့ရုရှားမှာဘွဲ့လုံတင်ညာတင်ခဲ့တဲ့ဒေါက်တာနိုင်စေဦးကတော့ဖိအားပေးလဲမြန်မာစစ်ကောင်စီကခံမမဟုတ်ဘူးလို့ပြန်ထောက်ပြခဲ့ပါတယ
်။ရှုဖိအားပေးမှုတွေတော့ရှိကောင်းရှိနိုင်ပြီမဲ့လေလက်ရှိအစိုးရအနေနဲ့ပေါ့ဟိုနိုင်ငံတော်စီမံရေးဆိုင်ကောင်စီဒီနေ့ကတော့သူ့မှာဒါဥတီချက်တွေညီမချက်တွေရှိပြီးတာ roadmap ရှိပြီးတာပေါ့နော်ဒီတိုင်းဆက်သွားမယ်လို့ကျွန်တော်နေတော့မြင်ပါတယ်။ဟိုကျွန်တော်မြန်မာနိုင်ငံကိုဖိဆက်ဆက်အုပ်ချုပ်ခဲ့တဲ့အစိုးရအများစုပါပေါ့နော်။ဒီပါရဲ့ဒါကဟိုဖိအားပေးမှုကိုသိပြီးတော့မှကျွန်တော်ယူဆလည်းမရှိဘူး
တကယ်တော့ Harvard ဆက်ကတူမှာဗမာခလုတ်ခဲ့ပြီးမြောက်ကိုရီးယားရေးမှာပါယုံကြည်ချက်အဖြစ်နဲ့တက်ပြတ်သသားညှိနှိုင်းခဲ့သူဝါရင်သန္ဓမန်ကြီးအနေနဲ့တရုတ်ဖီအားပါရအောင်ယူပြီးဆွေးနွေးနိုင်ရေးပို့ထိရောက်နိုင်မယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ဒီနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။ဆဆောကဒီသတင်းအစီအစဉ်မှာကြားခဲ့ရတဲ့ဒီ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့မနေ့ကကြေညာချက်မှာမြန်မာနိုင်ငံအနောက်မြောက်ဒေသမှာလက်နက်ကင်ပဋိပက္ခအခြေအနေဟာပုံမဆိုးရွားလာနေပြီးတော့စစ်ဆောင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေအများအပြားလိုအပ်နေတယ်လို့တတိပေးထားပါတယ်ဒီလိုမျိုးတတိပေးချက်အရာနိုင်ငံတကာအကူအညီတွေရဖို့မျှော်လင့်ပေမဲ့လက်ရှိအခြေအနေတွေကြောင့်ပေါ့နော်အတားအဆီးတွေရှိနေမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်ပြည်ပရောက်အကူအညီပေးရေးအဖွဲ့တချို့ကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
် UNOCHA ရဲ့ညင်ညာချက်ထဲမှာတော့ချင်းစကိုင်းနဲ့မကွေးတိုင်းတွေမှာမကြသေးမီကစစ်ကောင်စီတပ်နဲ့ချင်းဒေသကာကွယ်ရေးတပ် CDF ကြားတိုက်ပွဲဖြစ်ပွားနေတာမကွေးနဲ့စကိုင်းဘက်မှာလည်းဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်နေတဲ့အခြေအနေကပိုဆိုးလာတယ်လို့ဖော်ပြပါတယ် ဒီအခြေအနေတွေကြောင့်ဆစ်ဆောင်ဒုက္ခတွေဥယျာဉ်တိုးလာနေပြီးအရေးပေါ်အကူအညီတွေပုံမလိုအပ်လာနေတယ်လို့လည်းဖော်ပြထားတာပါ UNO ချရဲ့ကြေညာချက်ကြောင့်နိုင်ငံတကာအကူအညီတွေပိုရလာနိုင်ပေမဲ့အကူအညီပေးရလမ်းကြောင်းတားမြစ်ပိတ်ပင်ခံရပွဲရှိတာကြောင့်လက်တလုံးမှာအရေးပေါ်အကူအညီတွေရရှိဖို့တိတ်မလွယ်ကူသေးဘူးလို့ American Washington DC area အခြေစိုက်ချင်းလူမှုအဖွဲ့အစည်းဥက္ကဋ္ဌဒွန်ခမ်ကပ်ကပြောပါတယ
်လက်တလောတော့အကူအညီရဖို့တော့ကျွန်တော်တို့ကမျှော်လင့်ပါတယ်ဘာလို့လဲဆိုတော့အင်မတန်မှပဲစီးဝါအစလိုအပ်နေတယ်ဒါပေမဲ့ချက်ချင်းကအကူအညီရဖို့ကကြင်ကြံနေတာပေါ့ဘာလို့လဲဆိုတော့ဒီစစ်ကောင်စီရဲ့ program မှာလည်းဒီထောက်ပံ့သွားလာနေတဲ့ဒီလမ်းကြောင်းတွေလည်းအကုန်လုံးပိတ်ထားတယ်ဆိုတော့လေတကယ်ရခဲ့ရင်တော့မှလိုအပ်တဲ့နေရာကိုထိထိရောက်ရောက်ရောက်နိုင်ဖို့ဆိုတာအင်ပတန်မှဒီချိန်မှာဖြစ်ခဲ့ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းနဲ့ချင်းပြည်နယ်ထန်တလန်မြို့ကလက်နက်ကင်ပြည်ပကအတွင်းတမျိုးလုံးဤပါမီးလောင်ကျွမ်းခဲ့တာကြောင့်မြို့ကန်အားလုံးဘေးလွတ်ရာထွက်ပြေးတိမ်းရှောင်သွားရပြီးအရေးပေါ်အကူအညီအများအများလိုအပ်နေတာပါနိုင်ငံတကာကပေးလာမယ့်အကူအညီတွေကိုကြိုဆိုပေမဲ့ဒေသတွင်းထိုးစစ်တွေကိုတားဆီးနိုင်မှသာဆစ်ဆောင်ဒုက္ခတွေအရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စကိုပါဖြေရှင်းနိုင်လိမ့်မယ်လို့ American Indiana ပြည်နယ်အခြေစိုက် BACI အဖွဲ့အမှုဆောင်ဒါရိုက်တာ Eliza Bani ကပြောပါတယ်
။ OCHA ကထုတ်ပြန်ရပြီးတဲ့နောက်ပိုင်းမှာနိုင်ငံတကာကနေပြီးတော့မှအကူအညီတွေပံ့ပိုးပေးလာမယ်လို့တော့မျှော်လင့်ချင်ပါတယ်။ဒါပေမဲ့ဒီစစ်ကောင်စစ်တပ်မတော်တွေကနေတိုက်နေတဲ့ဟာကိုမရမချက်တရားနဲ့ပူဆူးလာဖို့ပဲရှိပါတယ်။ဒါတော့နံပါတ်၁ကတော့တိုက်နေတာကိုရပ်ပါနံပါတ်၂ကတော့တကယ်လူအပ်နေတဲ့ကလေးတွေပါဝင်အမျိုးသမီးတွေပါဝင်လူအပ်နေတဲ့စားစရာအားလုံးရနိုင်ကိုရာနိုင်ငံတကာကနေပြီးတော့မှဝင်လာတဲ့ဟာရယ်ပြီးရင်လူကောမှရှိတဲ့ civil society ကနေပြီးတော့မှကိုယ်ကြီးထောက်ပံ့ပေးတာဒီအားလုံးကိုဟန်တမ်းမရှိပံ့ပိုးပေးဖို့လိုတယ်ဆိုတာကိုတော့ကျွန်တော်တို့ပြောချင်ပါတယ်
ထန်တလန်ရေးကိုကုလလုံးညွန်ရေးကောင်စီမှအလေးထားဆွေးနွေးအရေးယူဆောင်ရွက်ပေးဖို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကအောက်တိုဘာ29ရက်နေ့မှာအစည်းအဝေးခန်းစာထုတ်ပြန်တိုက်တွန်းခဲ့တာပါဒါပေမဲ့လုံညွန်ရေးကောင်စီအပေါ်မျှော်လင့်ချက်နည်းနေပြီးအခြားလမ်းကြောင်းတွေနဲ့ချင်းကပ်ဆောင်ရွက်ဖို့ချင်းလူမှုအဖွဲ့အစည်းတွေကြိုးပမ်းနေတယ်လို့ဥက္ကဋ္ဌဒွန်ခမ်ခတ်ကပြောပါတယ
်လုံညွန်ရေးကောင်စီအနေနဲ့တော့ရေးယူဖို့ကကျွန်တော်တို့ခက်ခဲတာပေါ့ဘာဖြစ်လို့လဲဆိုတော့ဒီရုပ်နဲ့ရုရှားကအငြင်းရန်ဒီတူအနာတုံးရမဒီစစ်ကောင်စီထက်ကနေသူတို့ပါလိရှိတဲ့အော်သမိုင်းလေးရှိတယ်။ဆိုတော့ကျွန်တော်တို့လုံချွင်ရေးကောင်စီရဲ့နေဘရမအကယ်၍အရေးမယူဘူးဆိုလို့ရှိရင်ကျွန်တော်ဂျန်နဲ့လမ်းကြောင်းနေကြာမှာပေါ့ဟို ICC တို့ ICJ တို့ဆိုတဲ့ဟိုတခြား International Court တွေကိုကျွန်တော်တို့တွားရမယ်။ဘာဖြစ်လို့လဲဆိုတော့ဒီဥစ္စာက Crime Against Humanityကိုယ်ရမဟုတ်ပဲနဲ့နော်ဝါဝါခရမ်လက်ဖြစ်တော့နော်အဓိကတော့ ICJ ကိုကျွန်တော်တို့သွားလို့ရတယ်ထန်တလာမင်းရှူတဲ့ကိစ္စကတော့လေဒီစစ်တပ်ကမင်းရှူတဲ့ဆိုတဲ့ဥစ္စာကကျွန်တော်မှအခမ်းအမဟိုအထောက်အထား evidence ရှိပါတယ
်မေလာကစားခဲ့တဲ့လက်နက်ကင်ပြည်ပကတွေကြောင့်မြန်မာနိုင်ငံအနောက်ဘက်ခြံဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း 38,000 လောက်ဦးအိမ်ဆုံးခွာခဲ့ရပြီးအိန္ဒိယနယ်စပ်အနီးထန်တလာမြို့မှာလည်းကိုလိုနေသူ 1,000 ကျော်အပါအဝင်ချင်းပြည်နယ်မှာ 18,300 ထဲမှနေရှိနေကြောင်း UNO ချကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။မကြခင်တင်ဆက်မဲ့အပတ်စဉ်ကဏ္ဍထဲမှာတော့တဘာဝပတ်ဝန်းကျင်ဆိုင်ရာမြမပြဿနာများဆိုတဲ့အကြောင်းကိုဆွေးနွေးသုံးသပ်ထားတဲ့ဥကျော်စံတာရဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါရှင်။
ဒီလိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 103ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါသေး ကျွန်တော်ဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ဂျာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်။အခုဒီကျမတို့ VOA မြန်မာပိုင်းကနက်နက်ခင်းအစီအစဉ်မှာထုတ်လွှင့်နေတဲ့မီတာလိုင်းတွေကိုလည်းအတည်ပြုချင်ပါတယ်။လိုင်းတိုမီတာ32 kHz 9335နဲ့9389လိုင်းတိုမီတာ49 kHz 6153လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်အတွက်ဆက်လက်ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဒီလိုပြလူလူပြလုံးနေနဲ့ကြည့်မယ်ဆိုရင်တော့ဒီထိုးပြီးတဲ့လူကြီးတွေနေအတွက်ကနည်းနေသေးတယ်လို့ပြောနိုင်ပါတယ်။အဲ့
တော့ဒါကတော့မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနေနေတဲ့အခြေအနေတွေနဲ့ပတ်သက်လို့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ဥကြောစန္ဒာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။အခုဒီဆယ်စုနှစ်အကုန်2030ပြည့်မှာကဘာပေါ်တစ်တော်ပြုံးတိမှုကိုအဆုံးသတ်ဖို့ COP26 ခေါ်ကဘာဥဒုရာသီဆိုင်ရာညီလာခံကြီးမှာဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအတွက်ကောဒါဟာဖြစ်နိုင်ပါမလား။ကဘာပေါ်မှာတဘာဝဘေးရန်ဒီရဲ့ဒဏ်ကိုခံရနိုင်ပွဲအရှိဆုံးစီးရင်ထဲမှာပါဝင်နေတဲ့မြန်မာနိုင်ငံအတွက်တတိပြုစရာတွေကဘာတွေပါလဲ။ဒါရီနဲ့ပတ်သက်ပြီးတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးတက်ကြွလှုပ်ရှားသူဒေါ်ဒေဝီတန့်စင်နဲ့ဥကြောစန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ဆရာမဒေါ်ဒေဝီတန့်စင်မြန်အခု Glasgow မှာဥတုရာသီပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ညီလာခံကြီးကျင်းပနေပါတယ်။2030ပြည့်မှာစစ်တော်ပြုံးတိမှုတဆီရေးဆိုတာပါတော့ကျွန်တော်ကမေးချင်ပါတယ်။2030မှာမြန်မာနိုင်ငံစစ်တော်ပြုံးတိမှုရဆိုင်နိုင်မဲ့အလားအလားဘလောက်ရှိကြလဲဆိုတာပထမဆုံးပြောပြပါခင
်ဗျာ။ဗမာပြည်ကတတော်ပြုံးပြီးမှုမှာအဆက်နံပါတ်3ပဲ။အရင်တွင်းနေကြတာလေဒီတတော်တွေပြုံးပြီးတာမှလည်းကျမတို့ဗမာပြည်ကမလွတ်ပါ။အဲ့တော့ဒီကိစ္စတွေကိုကျမပြောချင်တာတော့ကျမတို့ကတတော်မှာဥပဒေရှိပြီးသားဆရာလေ။နောက်ဆုံးအရင်ကဘရစ်တစ်လက်ထက်ကသူတို့အုပ်ချုပ်တဲ့ကျင်းအခါတုန်းကပေါ့နော်ဒီကျွန်းတက်တံပိုးကိုတီးတဲ့အခါကျတော့ပညာရှင်တွေခေါ်ပြီးတော့သူတွေတနာလုပ်ခဲ့တယ်ဆရာဒီ30ကြာမှဒါတပတ်လည်းခုံမယ်လုံးပတ်ဟာလား5ပေ6ပေရှိတော့မှသူတို့ခုံမယ်အဲ့လိုပေါ့အမြင့်ပါညာလည်းအဲ့လိုတွေသူတို့တတ်မှတ်ခဲ့ကြဒါကိုရေရှည်ချိန်သိမ့်ဖို့သူတို့ကတော့အလုံးလုပ်ပေးခဲ့တာပေါ့ဒါမှမဟုတ်ဒီမလို့နောက်ပိုင်းမှာဒါတွေကိုဆက်လက်ပြီးမထိန်သိမ့်နိုင်ခဲ့နော်အဲ့တော့တတော်တွေပြုံးပြီးတယ်လို့တာပြောနေတာလေဒါတွေကိုဒီခိုးထုတ်တဲ့ဟာတွေကိုဥပဒေနဲ့နိုင်နိုင်ရင်းနဲ့မထိန်သိမ်းနိုင်ကြဘူးနော်အဲ့ဒီဟာတွေဟာကျမတို့ဒီမြန်မာပြည်ရဲ့အားရချက်ပေါ့
ဟုတ်ကဲ့
ဒီနေ့ချိန်ရပါပဲချက
်မြန်မာတချို့ပြောကြတာကတော့အနာရှိရဲ့လူတွေကို၌ကချိုးဖောက်တာကျင်းလို့ခွင့်ရပြီးတော့လုံရတာတွေးရတယ်ဆိုပြီးတော့လဲဝေဖန်ကြပါတယ်အဲ့ဒါကဘယ်လောက်မှန်ပါလဲခင်ဗျာ
ကတော့တော့ဆရာဥယျာဉ်မြင့်ရေးခဲ့ပါလေဆရာကတတော်ပါပဲတတော်သမားတူရဲ့ရင်ဖွင့်တံမှာဆရာအကုန်လုံးခက်အလိုက်ပါပဲတတော်တွေကိုဘလုံးအစစ်စင်ထိမ့်သိမ့်လာလေဆိုတဲ့ဟာကိုဆရာကြီးကြားခဲ့တာပါအဲ့တော့အဲ့ဒီအချိန်တုန်းကကိုလိုနီခစ်တို့ဘာလို့ဖြစ်လာပေမဲ့လို့ဗမာပြည်မှာတာဝန်ရှိတဲ့အထက်ပိုင်းအရာရှိကြီးတွေကဒါကိုလောက်ပါဆိုပေမဲ့သူတို့ကဒါကိုအချိုးအချောင်းနဲ့ပြန်ပြီးတော့ဒါတွေဟာလုံးလုံးမရဘူး။ဘာဘလုံးဆိုတာကိုပြန်ပြောတဲ့အခါမှာကိုကကလည်းလက်ခံနေစီ။အဲ့ဒါလုံးပါလေ။ဘာလို့ဆိုတော့နားစင်တိုက်ကျွမ်းတဲ့ပညာရှင်တွေပြောတဲ့ဟာကိုအုတ်ထုတ်တဲ့လူတွေကမူဝါဒချတဲ့လူတွေကဘာထောက်မို့လို့လဲ
။နောက်တစ်ခုကကဘာမှာဥရရာသီစိုးဝမှုဒဏ်ကိုအများဆုံးခံရနိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့ပြောကြပါတယ
်။ပါပါတယ်ဆရာ။
တချို့ကအဲ့ဒါကိုဒီရောက်တော်တွေပေါ့လူမှုတော်တွေပြုံးပြီးသွားတာတွေနောက်ပြီးတော့ဆယ်မြောင်းဆောက်လုပ်တဲ့ကိစ္စတွေကြောင့်ဖြစ်တယ်ဆိုတော့ထောက်ပြကြပါတယ်ဆိုတော့အဲ့ဒီတော့ဒီရောက်တော်ပြုံးပြီးမှုနဲ့အဲ့ဒီဆယ်မြောင်းတွေတာသမန်တွေပြီးဆောက်တဲ့ကိစ္စကတော့ဘယ်လောက်ဒီဆိုးရနေပါလဲခင်ဗျာ
အဲကျမလည်းဆယ်မြောင်းထွက်ပါပဲဆရာအဲ့တော့ကျမဆယ်မြောင်းထွက်ဆိုတော့ဆယ်မြောင်းဟာလိုအပ်တဲ့နေရာမှာ ဒီလိုမျိုးကျွန်တော်တို့ရှောက်လို့ရှိရင်အမှန်တမ်းအသုံးဝင်မှာဒါကျွန်မတို့လောက်ခဲ့တဲ့90အထိပေါ့နော်အဲ့ဒီအချိန်တွေမှာတော့ဒါဟာတွတ်ချက်တာတွေကလည်းမှန်နေနှစ်တရာရဲ့ command တဲ့ maximum flat ပြောင်းလာမယ်ဒါမယ်ဆိုတာလည်းမှန်နေကြီးကြီးပုံတွေပါဒီကောနော်နောက်တော့တနှစ်တကြလည်းအဲ့ဒီအချိန်အထိဒါလုံးကြတော့မယ်ဒါပေမဲ့နောက်ပိုင်းကြတော့ဒါဟာ business တခုလို့ ဖြစ်လာကြပါဒီဆယ်တွေကိုဟာမလို့အဖဲနဲ့ဆောက်တယ်ဆိုတော့ကျမတို့ဗမာပြည်မှာဆယ်ကအများကြီးပဲ300ကျော်လောက်ရှိတယ်။တော့ကျမပြောတာကညီပညာအရာရောမလို့အဖဲနဲ့ရောဒီဆယ်ဆောက်မှုတွေကိုမလုပ်ဖြစ်ခြင်းရှိတဲ့ဆယ်တွေကိုပဲကျမတို့က maintenance ပေါ့နော်ဒီမုန်းမှန်ပြီးတော့ဒီတဲ့ခံကောင်းအောင်ဒီတဲ့ကောင်းအောင်ပေါ့ပြန်လုပ်ဖို့ management ပေါ့ဒီဟာတွေကိုပို့ပြီးတော့ လုံးချင်းတယ်အဲ့တော့ဒီရေတော့ကြတော့လေဆရာပြောသလိုပဲဒီရေတော့ကိုဆရာကြီးဦးအောင်ကကျမတို့မြန်မာအစိမ်းအောင်ကိုညာကန်ဟိုအကြံပေးပေါ့နော်ဆရာကြီးကနိုင်ငံကလည်းဖြစ်တော့ကျမတို့เนี่ยတွဲအလုပ်လုပ်ပြီးတော့သူကမပြောလဲဆိုတော့ဒီရေတော့ဟာတဲ့တိတ်အရေးကြီးတယ်ပေါ့နော်ဒီကာဗွန်ဆုံးမှုမှလည်းတဲ့သူကပုံမှန်မှရှိတဲ့အပင်တွေတဲ့ကိုတဲ့ဒီ တော့ဒီလေးပြင်းပုံတိုင်းလို့ပါလို့ပေါ့ဒါလည်းအခါမှလည်းတူအကောက်အွယ်ဖြစ်နေပေါ့ဆိုပြီးတော့ကျမတို့ငါးကြီးဖြစ်ပြီးတဲ့အခါမှာအဲ့ဒီအရာဝီတိုင်းကိုဆင်းပြီးတော့ဒါဒီရောပညာပေးတယ်ပေးရပေါ့နော်အချိန်လေးဘယ်လိုရှိလဲဆိုနောက်တစ်ခေါက်ပြန်ကြည့်တဲ့အခါမှာအဲ့ဒီကလူကပါပြောလဲဆိုတော့ဆရာကြီးတို့ဆရာမကြီးတို့လာပြီးဟောပြောတာကိုတဲ့ကျွန်တော်တို့သဘောပေါက်ပါတယ်တဲ့ဒါပေမဲ့တဲ ไอ้เจ้าอู๋เนี่ยหลานเหี่ยวไรนู่บารู้ญาติรู้ที่ช้างดีတော့ยืนลงไม่อยากอู๋เด้เออดีไอ้เป็นโหไว้ตั้วขี้อ่ะเนี่ยมีด้วยพุ่งๆลงบารู้บ่เนาะสรุปไอ้นี่มาเสียองค์ก็เปลี่ยวแก่กูไปถ้าส่วนนี้ถ้าตัวเนี่ยไลฟ์ลีฮูดตัวเนี่ยสร้างไว้ในนี้กูอสาทุบีมาตาเสียเนี่ยที่ไกลสหายเย็นๆกินเนี่ยแม่ลงงานผิดแล้วบ่
เออจมารัวอันนี้แหละตริชามาบ่เลิกปานเนี่ยไม่เลิกปานเนี่ยลูกอเวเนสอันนี้แหละบ่เนาะตรุอติปัญญาคือตรุอติปัญญานี่โหย่าเลยติดสาเรนั้นโหละตรุเนี่ยสร้างไว้ในเยโหจมารัวเยชินบ่ยันตะคู่บ่พ่นไปแก่ยินดีลงงานฮะมาเอาเงินได้มุสุดาโหสร้างองค์ก็เจ้าตั้วไปโอเคดีตั้งเอาไว้နိုင်ငံตรามาแล้วเวดีสกาลกันนี่จ้าว่าเลยซินเลยနိုင်ငံတွေอ่ะငါတို့อ่ะဒီစဘာဝပတ်ဝန်းကြီးကို တိုင်ရဲ့အဆုံးချပြီးတော့မိခိုနေရဆိုတော့မင်းတို့ဖုံဖြူပြီးနိုင်ငံတွေလို့မြင်ရဘူးအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ငါတို့နိုင်ငံတွေမင်းတို့ပတ်စံပံပိုးပေးပါလို့တောင်းကြပါရဲ့အခုတော့သူတို့ကတိပေးတာကတိကဝဟုတ်ကဲ့ကတိကဝပေးတာတော့အများကြီးကြားပါရဲ့ဒါပေမဲ့အဲ့ဒီကတိကဝကိုအကောင့်တွေဖို့ဆိုတော့ဘယ်လောက်ညှော်လင့်ချက်ထားပါလဲဆရာမတကယ်ဖြစ်လာလိမ့်မယ်လို့အဲ့ဒါကျွန်တော်ပြ
မှာလာလာ
အဲ့တော့ကျမတို့အထူးသဖြင့်ဒီမှာဖွံ့ဖြိုးသေးတဲ့နိုင်ငံတွေပေါ့နော်ဖွံ့ဖြိုးပြီးတဲ့နိုင်ငံတွေကတော့ဤပညာရပ်တွေရောငွေရေးချေးရေးရောနောက်သူတို့ရဲ့ဒီပညာရဆိုင်ရာတွေးခေါ်မှုအဆင့်မြင့်တဲ့အတွက်ကြောင့်ဒီ global warming climate change ပေါ့ကဘာကြီးပုံတွေသာရာတောင်ရာသီဥတုပြောင်းလဲတယ်ဆိုတာသူတို့တိုင်းပြည်တွေကနော်ဟိုလုံးတလောက်ပြန်ပြီးတော့ဖြေချင်းနိုင်တယ်ဆရာကျမတို့ကတော့ခုနလိုပဲတင်တာနေသေးတယ်ဟာလာဒီအပန်ကြီးတွေလည်းဘလောက်ပဲလှုပ်လှုပ်သူတို့ရဲ့ခုနစောင့်ဝင်နေရင်းကိုကျမတို့ကဟိုတည်းမော်ရေရှိမထိမ့်ပေးထားနိုင်ဘူးအစာမထိုးပေးထားနိုင်ဘူးဆိုရင်တစ်ခုတ်တာမကောင်းဘူးနော်ဒီရေတော့ခုတ်တာမကောင်းဘူးဆိုတာသူတို့သိတယ်မယ်လေအဲ့ဒါကိုသူတို့ဒီစောင့်ဝင်နေရင်မဖူလုံတဲ့အတွက်ဘဝလုံခြုံမှုမရှိတဲ့အတွက်သူတို့ကတော့ဒါတွေကိုထပ်ပြီးကျွလွန်နေမှာပဲလေအဲ့တော့ဆရာအောင်ပြောသလိုပေါ့ဒီမှာတစ်ခုခုတိုက်ပြိုးမယ်ဒါမှမဟုတ်ရင်သူတို့ကိုအစာချိုးပေါ့အုံကြီးနဲ့ပတ်သက်တဲ့လုပ်ငန်းနော်အုံဆိုင်စစ်တာတို့ဘာတို့အဲ့လိုမျိုးတွေတစ်ခုခုရရှိသူတို့လှုပ်ရှားနိုင်တဲ့လုပ်ငန်းတွေကိုလည်းလုပ်ပေးမှဆိုတော့အဲ့ဒါဟာတော့ကျွန်မထင်တယ်အဖြေလို့ထင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒါတော့လူတွေကမိခိုနေရတဲ့ကိစ္စမလွတ်မသွေကိစ္စဒါပေမဲ့နောက်တစ်ခုပို့ပြီးဆွရလို့ထင်တာကတော့လုပ်ငန်းရှင်တွေလုံနိုင်ကင်နိုင်တဲ့လူပိုင်ခွင့်ကိုဖန်တီးယူလို့ရတဲ့လူတွေကဒီရတဲ့ပို့ပြီးတော့ကြည်ကြဲရဲ့
ติดดอกเข้าดารู้มาเพียงดีรอดส่วนแล้วเว้ยมึงมีดูด้วยไอ้ฮารุโกเพื่อสิไล่ปีรอดรู้เนี่ยสิว่าเพื่อเราดารู้ว่ารู้ดีกี่จ่ายรู้หันด้านไหนไม่ถึงเนี่ยว่ามันสิว่าไงอ่ะเออเราดารู้ยามยามว่ามันยังไม่ไหนงานมั่งคงใช่ยามเล่นหลังเดาเราดอตัวเราดีมาเพื่อนเจ้าดีเนี่ยในงานนี้มาลงงานเสร็จเนี่ยก่อนเนาะส่วนยามเนี่ยกูบ้างดีรอ ที่เขาสร้างงูไต่เกลือเนี่ยมามันมันกันเนี่ยด้วยอุบลีใครมาพูดไม่ใช่เลยด้วยที่เราเนี่ยเอาเชื่อมาหรอข้าเนี่ยตั้งยี่เดียร์ยี่บาทเออจะมาเจอเดือนหน้าเสียอุบลกบาลีปูนุ่ยเลยฮะปูนุ่ยพูดจังน่าเยอะกว่าเบียร์ได้เลยเต็มปันเสียที่ฮะตุ้ดตะนาเราแก่ดูเรียกปูขอบยอบีดาจังเลยอุบลเนี่ยเรามันทำงูเนาะที่ตัดกันที่เต็มกาจะมาเอาปูมา เนาะที่กำลังเอาใส่ในรูแท้มาสีดาบูแกพี่ผู้มาเส้นร้านเนี่ยเนาะเขาที่แกมาตัวยาเอาเนี่ยเป็นเส้นนี่กับพี่แกสุดาลูกไอ้ที่บอกว่าลูกเขาไอ้แค่มาก็เลยสิไม่ก็รีแล้วไปอุบลีจะทำไงรู้เว้ยตาสีไงรู้เว้ยเราต้องลงงานเส้นนี้สิว่ายี่ทำอะไรเราต้องพิจารณาดูเนาะไอ้ต้องเลยน่าเลยมา กูรู้กูไม่จีบเพื่อนใครแต่เราถ้าเขาไม่รู้ที่ไหนว่าจะมารู้ว่าดันดีไรจะเลยทุกอย่างนี้มีอะไรสู้ป้องดีอ่ะด้วยคนจ้องดีอ่ะแล้วจ้ามาตัวนาร์เซโกรอตาอย่างมาเข้มแข็งสูงสิ่งที่เรามากับบอกชิมาเนี่ยก็ย้อนไปเนี่ยเส้นสายด้วยอย่างมาเนี่ยนอกจากนี้กับคนนั้นเอาใส่กิจสาวอลิกเนี่ยมาในงานมาทุกเรื่องเนี่ยประมาณนั้นหรอ
สมมติว่าเนี่ยนั่งในเราไม่มีอาวุธที่มาดับไหมที่เลือดนี่น้องมุสลาว่ามีอะไรเนี่ยไม่ใช่ว่าเสียหมดเราเบียร์อะไรหลาระเบียบว่าใช่ไหมทุกที่มีมาในงานแต่ยุคนี้อินเดียเราเยอะมากยุคนี้หรอที่กิจกรรมมีมาในงานแต่เราอุ้ยจีบอะไรเนี่ยไอ้หรอที่เลือดนี่ยังมัวหรอเสียไอ้กูเลือดด้วยว่าไหมที่เนี่ยเสียงรัวสันนิษฐานที่เต็มเลยเลือดนี่ยังมุจจังที่จำบีร้อนยังมุ่งเร็ว
เสียใจในการเรียนสุราเรียนถ้าเกิดเนี่ยก็มาสิ่งนี้ได้เนาะที่กำลังเอาใจยาดมทุกเรื่องเรื่องนี้เนี่ยได้ยินมาคุยจามันประมาณปีอาชีพนี่แหละค่ะโอ้แต่ในงานเนี่ยจะไหนนะเนาะที่ทรานสปอนด์รีบอกกูไม่หาดีสิเนาะดูว่ามีมาในงานเนี่ยประมาณยี่นี่เนาะกูจะมาเวสต์แมเนจเมนต์ไม่สนใจเด็กนี่ฮะเลยว่าตัวสุยาเอลูวิวันทับยาจะตุยเอาไว้ใช่จ้ะเนาะสุยาอูจะไปเที่ยวเลย
โอ้ไม่ทารุไม่ยาวเนาะที่ดูว่าเลยจะพักการศึกษาสิเนี่ยล่ะส่วนใหญ่เลยเป็นชาติเนี่ยจะบอกไม่ได้หนาวใจไหมกูเราไม่บ่งเนี่ยกูจะก็ได้ยังหลังเที่ยงมาไปมาเช้าแต่แม่ไม่บ่งว่าเปลี่ยนไปแม่ดูเลยยังใจยืดอยู่เชิงดังลูกล่ะจะช่วยตัวพี่จ๋อไม่ก็เลยค่อยเที่ยงมาแล้วสักวันสักวันพังพังส่งกูว่าเสียงว่าเส้นเด็ก
ดาวรีไซเคิลบอกจังเลยผิวเปลี่ยนดีต้องผิวแม่จะสีลงกบมาเส้นดูสุดแล้วเปล่าเปล่าเราไม่ยอมจำมีเส้นดูดีบารีทงเลยอะไรอันนี้เราลงมาเสียงอะไรเส้นเดียวเราไม่ชินเสียอันนี้แค่แค่เรียนเลยใช่ไหมผู้เชี่ยวชาญเนี่ยมีมาอีตรงเด็ดเชสีสมาชิแต่บ่าวปวงเชนเทนเดียจะจ้าลูกชาตู ดอดีวีตั้งแต่เนี่ยสุดท้ายนี้เนี่ยจะสักแค่ไหนอะคุณรอรู้ดูเนี่ยจะมาอีซีซั่งกูจิชูน่าสนใจอะเอามาชิเนี่ยมาในเงี้ยมาโควิดสโตร์ท่าไล่จงด้วยเมื่อส่วนใหญ่การเกษตรไม่ทุนในยาดูดีฮะโควิดกู้เสมอแดงกูขยันไม่ละลามยานี่เลยชีนี่เนี่ยเป็นตัวดาวดาวตั้งแต่เนี่ยจินเสถาบาริชิ
ตอนนี้ว่าโควิดเอาไว้ซีทูเนี่ยบีเลตุเรชีไปไหมแต่บีโลนได้หนาดีเนี่ยจีเมย์ส่วนนี้เนาะทูเนี่ยบีเลตุเรชีด้วยฮะในบ้านดีๆแบบว่าแล้วแต่โควิดกู้เสมอหลังจบเรื่องอะไรส่วนใหญ่ก็ไว้ซีไปทูเนี่ยยาดีเลตุเรชีโควิดกู้เสมอแดงโอเคฮะบุคคลยี่ห้ออะไรตุเรชีเดี๋ยวลูกทูเรียกว่าทูบุเชียวันยี่พิจิตรดาวดาวมัวจะไหนกันกูดูเปล่าเลยการเกษตรทูบีเลตุเรชีเลยตอนนี้เนี่ยเราชี้จังเนาะอเมริกาบีดูเปลี่ยนรูปเปลี่
line again in Yapsipwala again, Chabamuno, Pianin line, but do reach a malice or Namatic Caro, Kawasimatua the Yedi, Namani, Covid 90 Yoga, Tatia Lima, Makanzadi are a duty, a decachem.
ကိုဗစ်ရောဂါဖြစ်ပေါ်ပြီးတဲ့တွေမှာရောဂါကုလန်နဲ့ကိုဗစ်နဲ့ဖွံ့ဖြိုးလာတယ်ဆိုပေမဲ့ရောဂါကူးစက်ရာကနေဖြစ်ပေါ်လာတဲ့ကိုဗစ်နဲ့ဟာအချိန်အားဖြင့်6လပတ်ဝန်းကျင်သာအဆင့်ရှိနိုင်တယ်လို့ပြည်သူရှင်တွေကသုံးသပ်ထားကြတာပါကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတွေမှာရောဂါကူးစက်ခံရတဲ့တွေဟာအချိန်အားဖြင့်6လကျော်ကြာမြင့်လာပြီဖြစ်တာကြောင့်နောက်ထပ်ကိုဗစ်ကူးစက်မှုလိုင်းကိုကြုံတွေ့လာမယ်ဆိုရင်လုံလောက်တဲ့ရောဂါကုလန်မှုကိုဗစ်နဲ့ကျန်ရှိနိုင်မှာမဟုတ်ဘူးလို့ဒေါက်တာဦးမောင်ကျွန်တော်ကရှင်းပြပါရစေအဲ့
တော့ပထမချိန်နဲ့ဒုတိယလိုင်းမှာဆရာတို့ဒီကိုဗစ် -19 ရောဂါဖြစ်ပေါ်တဲ့သူတွေရှိပေမဲ့သူတို့ရဲ့ကာကွယ်တဲ့ဓာတ်က6လလောက်ကြီးပဲခံမယ်လို့မှန်းဆထားကြတယ်။ဒါကြောင့်မို့ဒုတိယလိုင်းမှာဖြစ်ပေါ်ပြီးတဲ့လူတွေကကာကွယ်ဆေးများမထိုးထားခဲ့ရင်သူတို့ဒီသရုပ်ထလိုင်းနောက်ထပ်2လ3လအတွင်းမှာလည်းကိုဗစ်ရောဂါ19ရောဂါဖြစ်ပေါ်လာပြီဆိုကူးစက်နိုင်မှုတဲ့အထဲမှာသူတို့ပါတယ်ပေါ့နော်။အဲ့တော့ high risk ထဲမှာပါတဲ့သူတွေအဲ့လိုလူတွေဖြစ်တယ်။
တတိယလိုင်းမှာကိုဗစ်ဖြစ်ခဲ့တဲ့သူတွေနဲ့ကိုဗစ်ကာကွယ်ဆေးထိုးထားတဲ့သူတွေဟာခန္ဓာကိုယ်ထဲမှာကိုဗစ်ကိုတွန်းလှန်ဖို့ကုလန်အားရှိနေတယ်ဆိုပေမဲ့ကူးစက်တဲ့ယောဂါပူပမာနာနဲ့ကုခန်အားစနစ်ကကုရန်နဲ့ပမာနာမမြတ်တာတဲ့အခါယောဂါကူးစက်ခံရဖို့အခွင့်အရေးရှိနေသေးတာကြောင့်ကိုဗစ်ကာကွယ်နည်းလမ်းတွေကိုဆက်လက်လှုံ့ဆော်နေထိုင်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်ကပြောပါတယ်
။ကာကွယ်ဆေးထိုးထားတဲ့သူတွေယောဂါဖြစ်တတိယလိုင်းမှာကိုဗစ် -19 ယောဂါဖြစ်ပွားပြီးတဲ့သူတွေအနေနဲ့ကလည်းကိုယ့်ရဲ့ပတ်ဝန်းကျင်မှာကိုဗစ် -19 ဗိုင်းရပ်စ်ရဲ့များပြားကိုကိုကရှုဆိုင်မိတယ်ထိတွေ့မိမယ်ဆိုရင်သူတို့မှလည်းကိုဗစ် -19 ယောဂါဖြစ်ပွားလဲဖြစ်ပွားနိုင်တယ်သူတို့ကတစ်ဆင့်တခြားသူကိုလည်းပြန်ပြီးတော့ကူးစက်နိုင်ဒါကြောင့်မို့ဆရာတို့ကဒီကိုဗစ်ကာကွယ်ဆေးထိုးပြီးတာပဲဖြစ်ဖြစ်ကိုဗစ် -19 ရောဂါဖြစ်ပွားသူပဲဖြစ်ဖြစ်ဆရာတို့ကာကွယ်တဲ့နည်းတွေကဆက်လက်လိုက်နာဖို့လိုအပ်နေသေးတယ်။ဒါမှသာလည်းဆရာတို့နောက်တစ်ခေါက်ဖြစ်ပွားလာနိုင်တဲ့သရုပ်ထလိုင်းကိုကာကွယ်ရရမှာပေါ့နော်
။ရောဂါဖြစ်ကူးတာကြောင့်လည်းဖြစ်ဖြစ်ကာကွယ်ဆေးထိုးလိုက်တာကြောင့်လည်းဖြစ်ဖြစ်ရောဂါခုခံကာကွယ်တဲ့တက်တွေဖြစ်ပေါ်တဲ့နေရာမှာတုံ့ပြန်မှုတွေဟာလူတူးနဲ့တူအတိအကျတူညီမှုမရှိနိုင်ဘူးလို့သိရပါရယ်။ယောဂကုမံကာဝဲတက်တွေလုံလုံလောက်ရှိမရှိဆိုတာကိုတိုင်တော်ဘုံမလဲခုလာကြအောင်ဘလို့အချိန်ဒီမျိုးပါပဲဖြစ်ဖြစ်ကိုဗစ်ကာဝဲအနည်းငယ်တွေကိုမပြတ်မကွက်လိုက်တာလို့ဆောင်ဖို့လိုတယ်လို့ဆရာတော်ဦးမောင်ကျော်နိုင်ကပြောပါတယ
်ဇရုတ်ထလိုင်းကိုကာဝဲဖို့အတွက်အဓိကကဘာလဲဆိုရင်ကိုယ့်ရဲ့ပတ်လေရုပတ်ဝန်းကျင်ထဲမှာကိုဗစ် -19 ယောဂပိုးတွေမရှိနေစေရေးပေါ့အဲ့တော့ကာဝဲဆေးထိုးထားတဲ့လူဒီပိုးကိုတိုက်ထုတ်နိုင်တယ်ဆိုသူ့ရဲ့ခန္ဓာကိုယ်မှာမရှိဘူးကိုဗစ် -19 ယောဂဖြစ်တဲ့ကိုယ်မှာကာဝဲတဲ့ဓာတ်တွေရှိတယ်ကိုဗစ် -19 ယောဂခန္ဓာကိုယ်လည်းဝင်လာတယ်တိုက်ထုတ်လိုက်တယ်သူ့ခန္ဓာကိုယ်ကနေအပြင်ကိုမထွက်ဘူးဆိုရင်အဝင်းကျင်မှာမရှိနိုင်အဲ့တော့ COVID-19 ယောဂါဖြစ်ပွားနေတဲ့သူတော်မှာဒီ N95 mask ကိုအုပ်ထားမယ်ဆိုရင်သူ့ရဲ့ခန္ဓာကိုယ်ကနေပိုးတွေပတ်ဝန်းကျင်ကိုမရောက်နိုင်အဲ့တော့ပတ်ဝန်းကျင်မှာ COVID-19 ပိုးမရှိရင်တခြားသူကိုကူးစက်ဖို့ရာဂိုင်းတော့လည်းအလွန်နှဲသွားမယ်ပေါ့နော်ဒါကြောင့်သရုပ်ထလိုင်းမဖြစ်စေချင်ဘူးဆိုတော့တမတ်တက်လို့ရမှာကတော့ကာကွယ်ဆေးတွေကိုတတ်နိုင်သရွေလူများများကိုထိုးနှက်ထားနိုင်ရမယ်ကာကွယ်ဆေးထိုးသည့်ဖြစ်စေမထိုးသည့်ဖြစ်စေမိမိခန္ဓာကိုယ်မှာဝင်ရောက်နိုင်တဲ့ကိုဗစ် -19 ပိုးပတ်ဝန်းကျင်နဲ့တခြားသူတွေကိုမပြန့်နိုင်နိုင်ရေဆောင်ရွက်နိုင်နေဆိုရင်သရုပ်ထလိုင်းကိုကာကွယ်ပေးတာဖြစ်သွားမယ်ပေါ့နော်အဲ့တော့ဒီအသိပညာလေးတွေရှိပြီးတော့လူတူးချင်းတူးချင်းကနေဆက်ပြီးတော့ကာကွယ်ရေးဒီနန်းတွေကိုဆက်ပြီးနိုင်နာသွားမှသာလျှင်သရုပ်ထလိုင်းကြီးကြုံတွေ့မယ့်ဒီကိုကာကွယ်နိုင်မှာဖြစ်ပါတယ
်ကိုဗစ်သရုပ်ထလိုင်းကြုံတွေ့မယ်ဆိုရင်ကာကွယ်ဆေးမထိုးနိုင်ရသေးတဲ့သူတွေဟာကိုဗစ်ကူးစက်မှုတံကိုခံရဖို့အခွင့်အရေးများတဲ့သူတွေဖြစ်တာကြောင့်ကာကွယ်ဆေးထိုးခြင်းပါဝင်ကိုဗစ်ကာကွယ်နည်းလမ်းတွေကိုမမေ့မလျော့လိုက်တာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းတင်ပြလို့လည်းကြာဖြစ်ပါတယ်ကျွန်တော်တို့တော့
ဒေါက်တာတန်းစော်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။မကြာခင်မှာတော့အားကစားကဏ္ဍကိုနားဆင်ရမှာပါ။ VOE မြန်မာပိုင်းကအပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေရမှာ။ကြာတာပတိနေ့ညအစီအစဉ်မှာတော့ဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်တိုင်းရင်းသတင်းလွှာစာရာတွေကိုထုတ်လွှင့်မှာပါရှင်။
The American and the Youth and the Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။
Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။VOA American တန်ရုပ်တံတဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဒီကြာတာပတိနေ့အနေနဲ့ခင်းအစီအစဉ်ကို Radio ကနေတိုက်ရိုက်ထုတ်လွှင့်နေတယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်တင်ဆက်နေပါတယ်တွင်တိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုလို့ကျမတို့တင်ဆက်မှုတွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပ
ါဒါကတော့အီဂျစ်နိုင်ငံက Empower Bolong Academy ဖြစ်ပါတယ်ဘောလုံးအကယ်ဒမီဆိုပေမဲ့သူကအီဂျစ်နိုင်ငံကမိန်ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီးဘောလုံးအကယ်ဒမီဖြစ်ပါတယ်။အီဂျစ်နိုင်ငံကာရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့စတီဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီဘောလုံးအကယ်ဒမီကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Florida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးကဘောလုံးကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီဘောလုံးအကယ်ဒမီကိုဘာကြောင့်လုပ်ဖြစ်တာပါလဲဒီဘောလုံးအကယ်ဒမီကိုစတဲ့ဒီထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Garida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقية أكاديمية بنات
ဒီဘောလုံးအကယ်ဒမီလုပ်ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပြီးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူးဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းနဲ့ပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားချင်တဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်။အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူး။အဲ့ဒီတော့အဆင်မပြေဘူး။အဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပ
ါအိုဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗားအိုင်လန်တက္ကသိုလ်ကနေအားကစားချမ်းမိုင်တဲ့ကုကာကျန်းခိုင်မှုပညာရည်နဲ့ဘွေးရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကျေးဇာဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه السنه دي ايام بقى بولون سابي كذا كده بقى بتما رون ก็วาทนาอย่าอเปอกะซ่าราบาだใบเนี่ยนอกไปมาတော့จม่าบอลลงกะซ่ายาราโกตะชาหารีแทปูใจเตซูราติลาบีไอ้นี่นอกไปก็ซะบอลลงตะมาผิดผู้จูวันเกราบาปฐมาတော့จม่าจ้องก็อะตินมาซาบีกะซ่าเกปีรอနောက်ပိုင်းမှာတော့ကျမတို့အတင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါ။အဲ့ဒီမှာကျမကိုအတင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အတင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်မှာမြန်မာဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းဆားလာတာတိတ်မကြသေးတဲ့အပြင်စင်လန်အပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးအေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ် ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
كورس قدم نسيف مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံက အမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ။
အဘဘောလုံးကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။6နှစ်အောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးရတဲ့အပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေစလေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ကျင်တဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Volunteer Academy နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့မီးစနစ်ပိုင်းတွေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဒါတွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American, Britain, Germany နဲ့ South Africa နိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့အစည်းနဲ့ချိတ်ဆက်ထားပြီးနောက်ကလူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကုရနိုင်အပတ်စဉ်တင်ဆက်နေတဲ့အာကစားကဏ္ဍပါရှင်ကဲအခုတော့ကြာတာပတိတိနည်းနည်းခင်းအစီအစဉ်အတွက်တင်ပြချင်းချုပ်ကိုကိုအောင်လင်ဦးကပြောပြမှာပါ
ပြုံးနေတဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာပြီးခဲ့တဲ့နှစ်ကခမန်းချက်တဲ့တိရစ္ဆာန်များလာတဲ့အကြောင်းအမေရိကန်ပြည်ထောင်စုစစ်ဌာနချုပ်ရဲ့အစိုးရကစားသက်ကသတိပေးလိုက်ပါတယ်။ဒီလိုစစ်တပ်ရဲ့ခင်မင်အောင်တိစောက်ဖို့ရည်မှန်းချက်ရလဲထိုင်ဝမ်ကျွန်းမှာစီရေးရပုံမှုအလေးတားနိုင်တဲ့အကြောင်းဖော်ပြထားတာပါ။ပြုံးနေငယ်ရဲ့နျူကလ িয়ার လက်နက်တိုးမြင့်ထုတ်လုပ်မှုနှုန်းရ2028ခုနှစ်မှာလက်တွေ့သုံးချနိုင်တဲ့နျူကလ িয়ার ထိပ်ဖူး900လောက်ထိရှိလာနိုင်ပြီး2030ပြည့်မှာနျူကလ িয়ার ထိပ်ဖူး1000လောက်ပိုင်ဆိုင်နိုင်မှုရည်ရွယ်ထားတယ်လို့လည်းပြည်ထောင်စုစစ်ဌာနချုပ်ကကွန်ကရစ်စတော်ကိုတင်ပြခဲ့ပြီးပေါ်ဒူးနယ်မှာထုတ်ပြန်လိုက်တဲ့တရုတ်နိုင်ငံစီးရေးစွမ်းအင်ဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။ UN နျူကလ িয়ার ရဲ့ခုနှစ်ချိန်မြောက်ဆွေးနွေးပွဲကိုဩစတြေးလျနိုင်ငံဗီယက်နာမြို့မှာတင်းလာနေပြန်လည်ဆက်တင်မယ်အကြောင်းအမေရိကန်နိုင်ငံဥက္ကဋ္ဌပြောဝင်ရ Net Price ကပေါ်ဒူးနေမှာအတည်ပြုလိုက်ပါတယ်ဆွေးနွေးပွဲကိုတော့ UN ဆိုင်ရာအမေရိကန်ထုတ်ကူစဲရောဘတ်မန်လေးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တက်ရောက်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ UN နိုင်ငံရဲ့နျူကလ িয়ার ရေးရာစီးဆက်ညီနေရေးမှူးအလီဘက်ကာဝီကန်နီကလည်းဆွေးနွေးမှုတွေပြန်ဆက်မယ်အကြောင်းပေါ်ဒူးနေကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်မြန်မာနိုင်ငံအနောက်မြောက်ဘက်ချင်းပြည်နယ်နဲ့ကပ်ရက်ရှိနေတဲ့မကွေးနယ်စကိုင်းတန်းတွေမှာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်လူသားချင်းစာနာမှုလူခွင့်ရေးနဲ့လုံခြုံရေးအခြေအနေတွေရွယွန်းလာနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်လက်နက်ကိုင်တင်းမာမှုတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတော့အော်တိုဘာလ29ရက်နေ့ကမီးလောင်မှုကြောင့်နေအဆောက်ဦး160ကျော်နဲ့ခရီးရန်ဖျားကြောင်းနှစ်ခုမီးလောင်ဖြစ်စေတဲ့သတင်းတွေကိုရရှိထားတဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယူ UNOCHA ကပေါ်ထူးနေမှာပဲတရင်ထုတ်ပြန်ထားတာပ
ါကျေးဇူးတင်ပါတယ်ရှင်တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါကြာတာပရတိနေနေခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနက်6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါလိုင်းတိုမီတာ42.39ရိုးကနေပြီးတော့ထုံးလင်းခဲ့တာပါရှင်ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ Darius Smith ပါရှင်ကျမကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကမ္ဘာတစ်လွှားကသောတာရှင်အားလုံးကိုကျေးဇူးတင်ပါတယ် BND ရဲ့အသေးသေးကနေကင်းဝေးကြပါစီရှင်
This program